ိုဗစ်ကရောဂါကူးစက်ခံရသူတွေနဲ့ပြည်내နဲ့တိုင်းအသီးသီးကရွေးကောက်ပွဲလုပ်ငန်းတွေမှာတာဝန်ထမ်းဆောင်နေသူတရားထက်မနည်းပါဝင်နေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မကတော့စုစုပါကယ်ယောဂကာလာချင်းမာခဲ့တဲ့ရွေးကောက်ပွဲပြီးသတင်းနှစ်ပတ်ကြာအချိန်မှာပဲယောဂကူဆက်ခံရသူတွေနဲ့ရွေးကောက်ပွဲတာဝန်ထမ်းဆောင်ခဲ့သူတွေလည်းအများအပြားပါဝင်လာပါတယ်။ရွေးကောက်ပွဲချိုကာလာတုန်းကမဲဆွယ်စည်းရုံးမှုတွေနဲ့လူစုလူဝေးလုပ်ခဲ့တဲ့ပုဂိုးတိုင်းမှာတော့ကိုဗစ်ယောဂဘူးကူဆက်ခံရသူလူနာသစ်တွေထဲမှာမဲယုံတာဝန်ကြာပညာရေးဝန်ထမ်း9ဦးလည်းပါဝင်လာတဲ့အကြောင်းမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်အတွင်းရေးမှူးဦးဝင်းနိုင်ငါ VOA ကိုပြောပါတယ
်။မဲယုံတာဝန်ထမ်းဆောင်ရင်းတော့ဖြစ်သွားတာပေါ့။ဒါပေမဲ့အဲ့ဒါတွေကသူတို့ကျွန်တော်တို့ကကျမကြီးပစ္စည်းတွေကကျွန်တော်တို့ကတယ်ဘင်းကားရဲ့ဆို6ပြီးတော့မှဘူးပြည်နယ်မှာဝူထားတာလေဒီပီအီတွေကအကုန်ပြီးထားတာပဲเนาะအဲ့တော့မဖြစ်ဘူးပေါ့ဗျာနောက်ကျမှလည်းဒီမှာ post ကတပီပေါ်လာတာတော့ဒါလည်းကျွန်တော်တို့လည်းပြီးမတတ်နိုင်တော့ဘူးဗျာလူမျိုးကြီးနဲ့ဆက်ဆံရတာပေါ့เนาะကျွန်တော်ကိုယ်တော်တော့မှဒါဟိုရောက်ဝယ်ပြီးတော့ဖြားတာဒီနေ့မှရုံးပြတ်တက်နိုင်တယ်ဘူးပြည်စင်နာနေဒီမှာ host day နေပါဆိုပြီး host day နဲ့ကျမကြီးကူပါဆိုတော့ကူလိုက်တော့ဒီလိုဖြားမှုကိုကျွန်တော်လည်းကူမဒီနေ့မှရုံးပြတ်တက်နိုင်တာလေအဲ့လိုတော့ရှိတာပေါ့เนาะ
မြန်မာနိုင်ငံမှာကာယယောဂတချို့ပြန်စတင်ခဲ့ရနေရလဲဖြစ်အတီးပြုလူနာဒုတိယအများဆုံးလဲရှိနေတဲ့ရခိုင်ပြည်နယ်မှာတော့ရွေးကောက်ပွဲခရိုင်ဥက္ကဋ္ဌတွေအပါအဝင်စုစုပေါင်းတာဝန်ထမ်းဆောင်ခဲ့သူတွေက9ဦးမှယောဂကူးစက်ခံခဲ့ရတယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်အတွင်းရေးမှူးဦးသူရင်းထွတ်ကပြောပါတယ
်ကော်မရှင်ဥက္ကဋ္ဌတယောက်ကမောင်တော်ခရိုင်ကော်မရှင်ဥက္ကဋ္ဌတယောက်သူစည်းတော်ကော်မရှင်ဥက္ကဋ္ဌတယောက်2ယောက်ဥက္ကဋ္ဌ2ယောက်ကူတယ်နောက်အဖွဲ့ဝင်တွေက3ယောက်လောက်ကူတယ်ရုံးဖွဲ့ကတော့မရှိဘူးပေါ့နော်
ကရင်ပြည်နယ်မှာတော့ရွေးကောက်ပွဲနောက်ဆက်တွဲမေယုံတာဝန်ထမ်းဆောင်ခဲ့သူတွေထဲမှာကိုဗစ်ပိုးရှိသူတွေစစ်ဆေးတွေ့ရှိခဲ့တယ်လို့ကရင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်အတွင်းရေးမှူးဦးမောင်မောင်နိုင်ကပြောပါလေ
။ကော်ဂရိတ်ထဲမှာတော့2ယောက်3ယောက်လောက်ရှိတယ် positive ကလေ။ကော်ဂရိတ်ကဟာကျတော့ဟိုလည်းပေါ့နော်ရကြီးကော်မရှင်ကပေါ့ဒီမေယုံနေဟိုစစ်တမဲပေးခြင်းတို့ကနေဒီစတဲ့အချိန်မှာသူကဖြစ်တာပေါ့နော်။အဲကဟာကျတော့ဒီမေပြီးမေယုံကဆရာမတစ်ယောက်ကဒီကောက်ပဲပြီးတော့မှသူက positive သူကတယောက်ထိချမ်းပြတာပေါ့အဲ့ဒီတော့ရုပ်ောက်ပဲမတိုင်နေတော့ပေးတဲ့နေတော့မတိဘူးပေါ့နော်ဒီကောက်ပဲပြီးသွားပြီးတော့၃ရက်လောက်နေတော့မှသူက positive ဆိုတော့ဆရာမတယောက်တည်းဒီလိုကျန်တာတော့မရှိပါဘူ
းရန်ကုန်မန္တလေးနဲ့အေရဝတီတိုင်းတို့မှာလည်းရွေးကောက်ပွဲတာဝန်ထမ်းဆောင်ခဲ့သူတွေကကာယယောဂကူးစက်ခံရသူပေါင်း90ကျော်ရှိနေတာပါရွေးကောက်ပွဲကာလနဲ့နောက်ဆက်တွဲရက်တွေမှာလူစုလူဝေးနဲ့ထိတွေ့ဆက်ဆံမှုတွေရှိခဲ့တာကြောင့်ယောဂကူးစက်မှုတွေတိုးလာနိုင်ကြောင်းအစိုးရနဲ့ကျန်းမာရေးတာဝန်ရှိသူတွေသတိပေးနေချိန်မှာပဲရွေးကောက်ပွဲလုပ်ငန်းမှာပါဝင်သူတွေကူးစက်ခံနေရတဲ့သတင်းတွေလည်းထွက်ပေါ်လာတာပါ။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဗဟုကူးစက်ယောဂတိုက်ခိုက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကလည်းအခုရက်သက်တပတ်မှာယောဂကူးစက်သူဦးရင်နဲ့အထူးကျန်းမာကူးတာပေးရတဲ့လူနာတိုးလာနေလို့ပြည်သူတွေမပေါ်ဆဖို့ကိုသတိပေးထားပါတယ်။
လက်ရှိနေသားရဆိုလို့ရှိရင်ပြီးခဲ့တဲ့အပတ်နဲ့ရှင်လာလို့ရှိရင်ဒီပတ်ထဲမှာယောဂဖြစ်ပွားမှုတွေကလည်းတိုးလာတယ်။၁၈ရက်နေ့ကစပြီးယောဂဖြစ်ပွားမှုဆိုရင်1600လီလီတိုးလာတာ၄ရက်ဆက်တိုက်ဖြစ်ပါတယ်။အပြင်1500လောက်ဖြစ်လာတယ်1400လောက်ဖြစ်လာတယ်။ဒါဟာပြီးခဲ့တဲ့တပတ်နဲ့နှိုင်းချလို့ရှိရင်ယောဂဖြစ်ပွားမှုကတော်ကြီးကိုတိုးတက်လာတယ်ဆိုတော့တွေ့ရပါတယ်။ပြီးခဲ့တဲ့အပတ်ကယောဂဖြစ်ပွားမှု1000ဝန်းကျင်1000ရှိတာနဲ့1500လောက်ဖြစ်တဲ့အတွက်ကြောင့်မို့သုံးပုံတစ်ပုံတိုးလာတယ်ဆိုတော့ဒါမြင်သာတဲ့ကိစ္စဖြစ်ပါတယ်။ခုလက်ရှိမှာလည်းICU မှာကုသမှုခံယူနေတဲ့လူနာဦးရေလည်းတက်လာပါတယ်138ယောက်ရှိပါတယ်ဒါဆိုအရင်အားသက်ဆောင်လို့ရှိရင်တော်ကြီးကိုသူလည်းသုံးပုံတစ်ပုံတော့တက်လာတယ်ဆိုရင်အနေအထားကိုတွေ့ရတာဖြစ်ပါတယ်ဒါကြောင့်ပြည်သူတွေအနေနဲ့ဘလို့နည်းနဲ့မှမပေါ်ဆစေချင်တော့
ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့်သေဆုံးသူ1939ဦးနဲ့ကူးစက်သူအတူပြုလူနာ89246ဦးရှိပါတယ်ယောဂအတီးပြူလူနာတွေက65ရာခိုင်နှုန်းလောက်ဟာယောဂလက္ခဏာမရှိပဲပိုးကူးစက်ခံရသူတွေဖြစ်လို့ဘယ်သူမှဆိုကာယယောဂနဲ့ပတ်သက်တဲ့စီမံနိုင်ကိုလိုက်နာဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတိပေးထားပါတယ်။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ။